to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှိအားလုံးရွှေလန်းချမ်းမြေ့ပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆုမွန်ကောင်းတောင်းလိုက်ပါတယ် VOA American အတိုင်းမြန်မာပိုင်းစီစဉ်ကနေ2018ခုနှစ်မေလ22ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ရတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Bambis News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မူရီပါအခုမနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်မဲ့ရေကိုရှောင်ရှားပြီးသဘောတူညီချက်တွေရယူလိုက်ကြပါပြီနျူကလ িয়ার သဘောတူညီချက်ကို EU ကနိုင်ငံရေးရာထောက်ခံတာလုံလောက်မှုမရှိဘူးလို့အီရန်ကပြောပါတယ်ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအမှတ်ကန်ချက်ပေးပြီးထွက်ပြေးသွားသူတွေပြန်လာရေးစိတ်ရင်းစေတနာကောင်းပြဖို့USAID အကြီးအကဲကအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့ကချင်ပြည်နယ်အတွင်းစစ်ပွဲတွေကြောင့်ပညာရေးအခက်တွေ့နေကြတဲ့ကလေးတွေအတွက်ပြည်ပရောက်ကချင်တွေကဘာတွေစီစဉ်နေကြပါသလဲ
ဒီဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးဆိုခု9နှစ်တောင်အကြာရှိလာတဲ့ပဋိပက္ခဆိုတော့ပြည်တွင်းစစ်ဆိုတော့ပညာရေးနဲ့ပတ်သက်မှာအင်မတန်ကိုဒုက္ခရောက်တာပေါ့နော်သူငယ်တန်း
အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာကိုတင်ဆက်တဲ့ခါမှာပြည်စုံနားဆင်ရပါမယ်ဒါအပြင်အပတ်စဉ်မြမရေးတွစ်ဆုံမိမြကန်အစီအစဉ်မြမပြည်ကပေးစာသတင်းစာဆရာဦးစီသူပန်းအမည်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွန်ထူးခြားစံပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တရုတ်နဲ့အမေရိကန်တို့အနေနဲ့တနိုင်ငံရဲ့ဒင်ပိုးကုန်တွေပေါ်နောက်တနိုင်ငံကပြင်းထန်တဲ့အခွန်အသစ်တွေချမှတ်ကောက်ခံတာမျိုးမလုပ်တော့ဘူးသဘောတူလိုက်ကြပြီလို့တနင်္ဂနွေနေ့ကပြောပါတယ်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကအကြီးအကျယ်လူငွေပြနေတာကိုတိတိတသာရှော့ချရေးအမေရိကန်ထုတ်ကုန်တွေကိုတရုတ်ကပူဝယ်ဖို့သဘောတူလိုက်ပြီးနောက်တည့်မှာပဲအခုလိုပြောကြတာပါကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းရေးသိက္ခူအဓိပ္ပာယ်ပြေဝါတဲ့တိုးတက်မှုရထားပြီးမူပေါင်းတစ်ခုအပေါ်မှာသဘောတူလိုက်ကြပြီလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဖန်မနူးချင်းက Fox သတင်းဌာနကိုပြောပါရယ်ဘူပေါင်းကိုအကောင့်တင်ဖို့ကြိုးစားချိန်တွင်ကုန်သွယ်ကုန်တွေကိုဆိုင်းငံ့ထားဖို့အခုကျွန်တော်တို့သဘောတူလိုက်ကြပြီလို့လည်းဆိုပါရယ်နှစ်ဖက်အကြားသဘောတူညီချက်ရသွားပါပြီကုန်သွယ်ရေးစစ်ပွဲတစ်ခုဖြစ်မလာတော့ပါဘူးတစ်ဖက်နဲ့တစ်ဖက်ကုန်သွယ်ကုန်တွေတိုးမြင့်စီးကျက်တာကိုရပ်ကြပါတော့မယ်လို့တရုတ်ဒုတိယဝန်ကြီးချုပ်လူဟီကပြောတာကိုကိုးကားပြီးတရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကဖော်ပြပါရယ်ဒုဝန်ကြီးချုပ်လူဟီဟာပြီးခဲ့တဲ့သတင်းပတ်တွင်ဝါရှင်တန်မှာလုပ်တဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆက်ဆွေးနွေးပွဲတွေမှာတရုတ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူပါဒီသဘောတူညီချက်ဟာမရမဖြစ်ရဖို့လိုအပ်ချက်တစ်ခုဖြစ်တယ်လို့ဒုဝန်ကြီးချုပ်လီယူကပြောပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲပြဿနာတွေအလုံးပြီးပြတ်သွားဖို့တရက်ထက်နဲ့မလုပ်နိုင်ဘူးဆိုတာနားလည်ရပါမယ်နှစ်နိုင်ငံကြားစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေမှာအခြေခံပြဿနာတွေကိုဖြေရှင်းဖို့ကအချိန်ယူရပါလိမ့်မယ်လို့တရုတ်ဒုဝန်ကြီးချုပ်လီယူဟီကပြောပါတယ
်ဥရောပကုမ္ပဏီအများအပြားကအီရန်နိုင်ငံမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ဆက်ပြီးတည်ထောင်နေဖို့အတွက်ဥရောပရဲ့နိုင်ငံရေးရထောက်ခံမှုဟာလုံလောက်မှာမဟုတ်ဘူးလို့အီရန်နိုင်ငံချန်ဝင်ကြီးဂျေဗစ်ဇာရစ်ကတနင်္ဂနွေနေ့မှာပြောပါတယ်ဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကနေနှုတ်ထွက်ထားတာပါ EU ကုမ္ပဏီတွေကအီရန်မှာသူတို့ရဲ့လုပ်ငန်းတွေကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်တွေချမှတ်လာတာဟာအခြေအနေတွေကိုအများကြီးပိုပြီးရှုပ်ထွေးသွားစေပါတယ်လို့ဥရောပသမဂ္ဂစွန့်ရင်ကော်မရှင်နာမင်းကြီးမီဂယ်အရစ်ကန်နဒီရဲ့ဆွေးနွေးပွဲအပြီးမှာဝန်ကြီးဇရစ်ကပြောကြလိုက်တာပါနျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်မှာဥရောပသမဂ္ဂအပေါ်မှာအီရန်လူထုရဲ့မျှော်လင့်ချက်တွေပိုးပြီးတိုးလာတာပါနျူကလ িয়ার သဘောတူညီချက်ပေါ်မှာ EU ရဲ့နိုင်ငံရေးအထောက်ခံမှုကမလုံလောက်ပါဘူးလို့ဝန်ကြီးဇရစ်ပြောတာကိုကိုးကားပြီးအီရန်နိုင်ငံပိုင် IRIB သတင်းဌာနကပြောပါတယ်အီရန်မှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေကိုအမေရိကန်ကဒဏ်ခတ်အရေးယူမှုတွေပြန်ပြီးချမှတ်မယ်လို့ချိန်ချောက်ခဲ့တဲ့နောက်မှာပြည်ပကုမ္ပဏီအများအပြားအီရန်နိုင်ငံကနေထွက်ခွာသွားကြတာပါအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုကနေကင်းလွတ်ခွင့်မရဘူးဆိုရင်အီရန်မှာဒေါ်လာ4.8ဘီလီယံရင်းနှီးမြှုပ်နှံမှုကိုရပ်တော့မယ်လို့ပြင်သစ်ရေနံကုမ္ပဏီတိုတောကပြောပါတယ
်အမေရိကန်ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘူရို FBI ရဲ့လျှို့ဝှက်လူတစ်ယောက်က2016ခုနှစ်သမ္မတရွေးကောက်ပွဲတွင်သူ့ရဲ့မဲဆွယ်စည်းဝေးရေးအဖွဲ့တွေထိုးဖောက်ဝင်ပြီးထောက်လှမ်းခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးအဲဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောပါတယ်ဒါဟာဖြင့် FBI ကိုကြီးကြပ်ရတဲ့တရားရေးဌာနနဲ့သမ္မတထရမ့်အကြားထိတ်တိတ်ဖြစ်လာနိုင်ခြင်းအလားအလာပါ။ဒါနဲ့ပတ်သက်ပြီးသမ္မတထရမ့်ကအင်ဖြူတော်ကနေတနင်္ဂနွေနေ့က Twitter မှာရေးတာပါ။ FBI တရားရေးဌာနဟာနိုင်ငံရေးရည်ရွယ်ချက်တွေအတွက်ထရမ့်မဲဆွယ်စည်းဝေးရေးအဖွဲ့တွေထိုးဖောက်ဝင်ခဲ့သလား။ဒါမှမဟုတ်စောင့်ကြည့်ထောက်လှမ်းခဲ့သလား။အဲဒီလိုတောင်းဆိုချက်မျိုးဒါမှမဟုတ်ပန်ကြားချက်မျိုး ဥပမာအစိုးရအဖွဲ့တွေကလူတွေကလုခဲ့သလားဆိုတာတရားရေးဌာနကစုံစမ်းစစ်ဆေးဖို့ကျွန်တော်အခုတောင်းဆိုပါတယ်မနေ့ပြန်မှာတရားဝင်ပြောသွားပါမယ်လို့သမ္မတထရမ်ကတနင်္ဂနွေနေ့မှာရေးတာပါတနင်္ဂနွေနေ့နောက်ပိုင်းမှာတော့တရားရေးဌာနကပြည်ပထောက်လန်းဆောင်ကြီးဥပဒေဖိုင်ဆာအရလုံဆောင်ခွင့်လျှောက်ထားတောင်းခံတဲ့လုပ်ငန်းစဉ်ကိုလက်ရှိမှာပြန်ပြီးသုံးသပ်နေတာကိုတိုးချဲ့လုံဆောင်ဖို့စုံစမ်းစစ်ဆေးရေးမှူးချုပ်ကိုပြောထားတယ်လို့ကြေညာပါတယ်2026ခုနှစ်သမရရွေးကောက်ပွဲမှာဝင်ပြီးနောက်ရှိတဲ့ရုရှားတချို့တွေနဲ့ဆက်ဆက်ပတ်သက်တယ်လို့တန်ရာရှိသူတွေကို FBI ကတံပြန်ထောက်လန်းတာမှာမသိလျော်တာတခုခုဒါမှမဟုတ်နိုင်ငံရေးပြည်ောကပါသလားဆိုတာစမ်းစစ်မှုကိုပါထည့်သွင်းလုံဆောင်ဖို့ဖြစ်တယ်လို့တရားရေးဌာနပြောခွင့်ရ Sara Isku Flores ကထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ
် Texas ပြည်နယ် Santa Fe မြို့ကအထက်တန်းကျောင်းကိုပြီးခဲ့တဲ့တောက်ကြံတွေကတပ်နဲ့နဲ့ဝင်ပြီးပြစ်တာမှာတေဆုံးသွားသူ10ဦးအတွက်ခရိယံဖျားကျောင်းတွေမှာတနင်္ဂနွေနေ့ကလုပ်တဲ့ဝတ်ပြုဆုတောင်းပွဲတွေကိုမိဘတွေမိသားစုတွေမိတ်ဆွေတငယ်ချင်းတွေတက်ရောက်ကြပါတယ် Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott က Santa Fe မြို့ Acadia First Baptist Christian ကျောင်းမှာလုပ်တဲ့ဝတ်ပြုဆုတောင်းပွဲကိုတက်ပါတယ် Florida ပြည်နယ် Parkland မြို့ထက်တန်းကျောင်းမှာတနက်နေ့ဝင်ပစ်လို့18ဦးသေဆုံးခဲ့ရပြီး3လအတွင်းမှာပဲဒီ Santa Fe မြို့ထက်တန်းကျောင်းမှာပြစ်ခတ်မှုထပ်ဖြစ်တာပါ Parkland ကထက်တန်းကျောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်တနက်ကိုင်းဆောင်ခွင့်ပို့ပြီးတင်းကျပ်ဖို့အတွက်ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြတောင်းဆိုပွဲတွေဖြစ်ခဲ့တာပါ Santa Fe ထက်တန်းကျောင်းပြစ်ခတ်မှုအတွက်တန်ရရှိသူအသက်18နှစ်အရွယ်ဒီမီထရက်စ်ပါဂိုစီကိုတေတံချမှတ်နိုင်တဲ့လူသက်မှုနဲ့တက်ဆက်စတာဝန်ရှိသူတွေကတရားစွဲထားပါတယ်။တေဆုံးသူတွေထဲမှာအစာဝင်တင်ကြားပေးနေသူကျောင်းဆရာတဦးအပြန်လန်ဖလဲတဲ့အစီအစဉ်နဲ့ကျောင်းလာတက်နေတဲ့ပါကစ္စတန်ကကျောင်းသူတဦးလည်းပါပါတယ်။ဒဏ်ရာရသူ10ဦးရှိတယ်လို့တာဝန်ရှိသူတွေကအစောပိုင်းမှာပြောမိပြန်။နောက်ပိုင်းမှာ3ဦးထပ်တိုးပြီး73ဦးဒဏ်ရာရတယ်လို့ပြောပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအမှတ်ကံချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့ရာစစ်မှန်တဲ့စည်ရင်းစည်ရနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲ Mark Green ဟာ၃ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြင့်ရခိုင်ပြည်နောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုဝန်ပိုင်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံပြီးတဲ့နောက်အဲဒီလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကြောက်လန့်နေကြပြီးပြန်လာခြင်းကြပေမဲ့ပြန်ဖို့အတွက်ဆုံးဖြတ်ချက်မချခင်မှာသူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့တောင်းခံကြတယ်လို့မစ္စတာဂရင်းကပြောပါတယ်။ရိုဟင်ဂျာတွေအနေနဲ့အဲ့လိုအခြေအနေတွေအောက်မှာပြန်လာနိုင်ရေးလက်တွေ့တပ်တော်မှုတစ်ခုဖြစ်တဲ့ခိုင်မာတဲ့လုံဆောင်ချက်တွေကိုအစိုးရအနေနဲ့ချမှတ်လုံဆောင်ဖို့ကျွန်တော်တို့အခိုင်အမာအားပေးတိုက်တွန်းပါတယ်လို့မာ့ခ်ဂရင်းကပြောပါတယ်။
American မြောက်ကိုရီးယားထိပ်သီးဆင်းရဲပွဲစီစဉ်တဲ့အတိုင်းဖြစ်အောင်လှုပ်ဆောင်ရမယ့်နည်းလမ်းတွေကို American နဲ့တောင်ကိုရီးယားခေါင်းဆောင်တွေတနင်္လာနေ့ကဆွေးနွေးကြပါတယ်။စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ကျကျင်းပဖို့စီစဉ်ထားတဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဘက်ကအဟန့်အတားဖြစ်အောင်လှုပ်လာတာတွေကိုအကောင်းဆုံးဘယ်လိုရင်ဆိုင်မယ်ဆိုတာကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတဒေါ်နယ်ထရမ့်တို့တနင်္လာနေ့ကမိနစ်20ကြာဖုန်းဆက်ဆွေးနွေးခဲ့ကြတာပါ။ဂျွန်လထိပ်သီးအစည်းအဝေးဟာ American နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအစည်းအဝေးဖြစ်မှာပါ။မကြသေးခင်ကာလတွေမြောက်ကိုရီးယားဘက်ကလှုပ်ဆောင်ချက်အမျိုးမျိုးပေါ်မှာခေါင်းဆောင်မှုကြအမြင်ချင်းဖလှယ်တဲ့ပြရတယ်လို့သမ္မတမွန်ရဲ့ပြောခွင့်ရရောင်ယွန်ချန်းကပြောပါတယ်ထရမ့်ကင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ခေါင်းဆောင်မှုအနေနဲ့သူတို့အကြားအနီးကဆွေးနွေးညှိနှိုင်းတာတွေဆက်လုပ်သွားမယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြပါတယ်သမ္မတထရမ့်နဲ့သမ္မတမွန်တို့ဟာအင်ကာနေ့ကျရင်ဝါရှင်တန်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်အမေရိကန်နဲ့တောင်ကိုရီးယားကြားစီးရီးလက်ကျင့်မှုဆက်လုပ်နေတာကိုမြောက်ကိုရီးယားကသူတို့နိုင်ငံကျူးကျော်တိုက်ခိုက်ဖို့လက်ကျင့်နေတာလို့ပြောပြီးဂျူနာထိပ်သီးစည်းဝေးဖြစ်ပြမဲ့သဘောမျိုးပြီးခဲ့တဲ့သတင်းပတ်ထက်ကချင်းချောက်ပြောဆိုခဲ့တာဖြစ်ပါတယ်
စပိန်လာလီဂါဖလားကွင်းပိတ်နောက်ဆုံးပွဲဖြစ်တဲ့ဒီနေ့နေ့ကနူးခန့်မှာကန်တဲ့ပွဲမှာဘာစီလိုနာနဲ့ရီယယ်ဆိုစီဒက်တို့ပထမပိုင်းပြီးချိန်အထိတစ်ပတ်နဲ့တစ်ပတ်ဂိုးမသွင်းနိုင်ပေဒုတိယပိုင်း58မိနစ်မှာကိုတင်ညိုရဲ့တလုံးတဲသောဂိုးနဲ့ဘာစီလိုနာနိုင်ရသွားပါတယ်။ဒီပွဲမှာပွဲချိန်68မိနစ်ကြာမှဘာစီလိုနာရဲ့အဓိကတိုက်စင်မှုမက်ဆီလူစားလဲဝင်ကစားပါတယ်။ဒီပွဲအပြင်ဘာစီလိုနာအသင်းရဲ့အသက်34နှစ်အရွယ်ဝါရှင်အလယ်တန်းကစားသမားအင်နီယက်စတာအတွက်နောက်ဆုံးနှုတ်ဆက်ပွဲဖြစ်ပြီး87မိနစ်အထိကစားပြီးတော့မက်ဆီကိုအသင်းကောင်းဆောင်လက်ပတ်လွှဲပေးသွားပါတယ်။ဘာစီလိုနာသင်းဟာဒီပွဲမတိုင်ခင်ကတည်းကချန်ပီယံဖလားကိုရထားပြီးသားပါပွဲစဉ်အားလုံးပြီးသွားချိန်မှာတော့ဘာစီလိုနာသင်းဟာ38ပွဲကစား28ပွဲနိုင်9ပွဲတည်းတပွဲရှုံးရမှတ်93မှတ်ရှိပါတယ် လာလီဂါမှာပေးစရာမှာဒုတိယလိုက်တဲ့ယူရိုပါလိဂ်ချန်ပီယံအက်တလတီကိုမက်ဒရစ်နဲ့အီဘာတို့အစောပိုင်းကကစားတဲ့ပွဲမှာတော့တစ်ဖက်နှစ်ဂိုးစီနဲ့တရေကြပါတယ်။ပွဲရဲ့အဖွင့်ဂိုးကိုအီဘာသင်းကခီကေးကပထမပိုင်း35မိနစ်မှာသွင်းယူပြီးအင်ရှင်တီကိုအတွက်ခြေပါဂိုးကိုတော့အသင်းကောင်းဆောင်ဖာနန်ဒိုဒေါရက်စ်က42မိနစ်မှာသွင်းယူပါတယ်။အဲဒီနောက်မိနစ်60မှာဒေါရက်စ်ကပဲဒုတိယဂိုးကိုသွင်းယူပါတယ်။အဲဒီဂိုးသွင်းပြီးနောက်3မိနစ်ပဲကြာတဲ့အချိန်မှာတီကိုအသင်းကဟာနန်ဒက်စ်နှစ်ဝါတဏီနဲ့အထုတ်ခံရတာကြောင့်တီကိုအသင်းဟာပွဲပြီးတဲ့အထိ10ရောက်နဲ့ကစားသွားရပါတယ်။လာလီဂါကနေနောက်နှစ်ချန်ပီယံလိဘလားပြိုင်ပွဲဝင်ဝင်ရတဲ့အသင်းလေးတင်ကတော့ဘာစီလိုနာအက်တလက်တီကိုမက်ဒရစ်ရီယယ်မက်ဒရစ်နဲ့ဗလန်စီယာအသင်းတွေဖြစ်ပါတယ်။ရီယယ်အသင်းဟာဒီနှစ်ချန်ပီယံလိဘလားဘောလူပွဲဖြစ်မေလ26ရက်စနေနေ့မှာအင်္ဂလန်ကလပ်လီဗာပူးအသင်းနဲ့ရှင်ပြိုင်ကစားရမှာဖြစ်ပါတယ
်။ဟဝိုင်းပြည်နယ် Big Island ကျွန်းမှာအမျိုးသားတစ်ဦးဟာသူ့အိမ်ရှိလာတာဆောင်မှာရက်နေရင်ကီလဝီယမီးတောင်ပောက်ကွဲပြီးထွက်လာတဲ့ချောရီဘူးအဆက်ထိမှန်ပြီးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။ဒါဟာမေးလာ3ရက်နေကလေးကစပြီးမီးတောင်ပောက်ကွဲရတယ်ပထမဆုံးသိရတဲ့ထိခိုက်ဒဏ်ရာရမှုဖြစ်ပါတယ်။ချောရီဘူးကသူ့ရဲ့မေးချေကိုထိမှန်ပြီးအဲ့ဒီကနေသူ့ခြေထောက်ထိလောင်ကျွမ်းသွားတယ်လို့ဟဝိုင်းခင်အုတ်ထုတ်ရေးမှုရဲ့ပြောခွင့်ရအမျိုးသမီးဂျန်နက်စနိုက်ဒါကဟဝိုင်းနျူးစ်နောင်းရုပ်သံသတင်းဌာနကိုပြောပါတယ်။မြေရုကွဲပြီးထွက်လာတဲ့ချောရီဘူးတွေဟာရေခဲတက်တာတစ်လုံးစာလောက်ထိအလေးချိန်ရှိပြီးအစနာအသေးလေးတွေတောင်မှအသက်အန္တရာယ်ရှိနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဒဏ်ရာရတဲ့လူနဲ့ပတ်သက်တာဒါမှမဟုတ်သူ့ရဲ့အခြေအနေနောက်ထပ်အချက်အလက်တွေကိုတော့တာဝန်ရှိသူတွေကမထုတ်ပြန်သေးပါဘူး။ချောရီဘူးစီးကြောင်းနှစ်ခုဟာပင်လယ်ထဲကိုသမုတ်တရားတွေကိုစီးဝင်သွားပြီး hydrochloric acid နဲ့ဖန်မှုန်ဖန်ဆတွေပါတဲ့ရေနွေးငွေလေထဲရောက်နေတာကြောင့်အဆုတ်ကိုထိခိုက်ပျက်စီးစေပြီးမျက်စိနဲ့အရည်ပြားမှာနေမထိထိုင်မသာဖြစ်စေတယ်လို့ Hawaii Ken ရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါတယ် Direct from Washington The
Voice of America The VOA ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတင်ဆက်ပေးဖို့အချိန်ရောက်ပါပြီကချင်ပြည်နယ်တွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတနေ့တစ်ခြားတိုးပွားလာနေတာမျိုးပြည်ပမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေကကူညီဖြည့်ရှင်းပေးနိုင်မှုကြိုးပမ်းနေကြပါတယ်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမှာနိုင်ငံပေါင်း10နိုင်ငံကျော်ကကချင်တိုင်းရင်းသားများပထမအဦးဆုံးကျင်းတွေ့ဆုံဆွေးနွေးပွဲကိုစနေနေ့ကကျင်းပခဲ့ပြီးတော့ပြည်ပရောက်ကချင်တိုင်းရင်းသားများကွန်ကရစ်ဝေါ်ကချင်ကွန်ကရစ်ကိုဖွဲ့စည်းခဲ့ကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ခုနှစ်နှစ်ကြာလာတဲ့ပြည်ရင်းစစ်ကြောင့်ကချင်ပြည်နယ်မှာအနာဂတ်ပြောင်းနေတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့အခြေအနေကလေးတွေရဲ့ပညာရေးဆုံးရှုံးနှိမ့်နာမှုတွေကိုအမေရိကန်၊ကနေဒါ၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့နိုင်ငံပေါင်း20နီးပါးမှရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေစုဝေးပြီးဒီနီလာကမ်မှာအဓိကဆွေးနွေးခဲ့ကြောင်းဥဆောင်စီစဉ်သူတအုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတစ်နှစ်တခြားပိုးပြီးဆိုးလာတဲ့အတွက်ပြည်ပရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့ဆိုတာကိုနိုင်ငံအတီးတီးကကိုတက်နိုင်တွေ့ကိုကပါဝင်ကြတဲ့ဟာတွေအများရတယ်။ဒါပေမဲ့အခုကတော့နိုင်ငံအားလုံးခြုံလိုက်တော့တကယ်ပဂတိအခြေအနေကောင်းမှုအကုန်လုံးသုံးသပ်ပြီးမှပဲတကယ်ကိုလိုအပ်နေတဲ့နေရာတွေကန္ဓာတွေကိုပါဝင်ဖို့ဆုံးချက်ကြတာပေါ့။ဥမာဒီဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးဆိုအခု9နှစ်တောင်အကြာရှိလာတဲ့ပဋိပက္ခဆိုတော့ပြည်တွင်းစစ်ဆိုတော့ပညာရေးနဲ့ပတ်သက်မှာအင်မတန်ကိုဒုက္ခရောက်တာပေါ့နော်သူငယ်တန်းတက်တဲ့ကျောင်းသားအခု9တန်းရောက်သွားပြီပညာရေးကိုကောင်းမှမတင်ရဘူးဒီဒုက္ခကိုဘယ်လိုပါဝင်ကိုကြီးမလဲဆိုရဲဟာရီကိုကျွန်တော်ဆွေးနွေးဖြစ်ပါတယ
်။ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတစ်နှစ်တခြားပိုးပြီးဆိုးလာတဲ့အတွက်ပြည်ပရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့လည်းမတူတာကဒီနောက်ဆုံးဖြစ်ပေါ်လာတဲ့ပဋိပက္ခမှာကရွာသားတွေဒီလူသားတိုင်းပမာသုံးတဲ့ဟာမျိုးပေါ့နော်ဒီတစားခန့်လိုမျိုးပတန်နဲ့သုံးတဲ့ဟာကကျွန်တော်ပုံတွေ့နေရတယ်နောက်တစ်ခုကတော့ third key တင်းချောင်တဲ့လူတွေကို IDP camp ဆိုပြီးမှ၆ခန်းခွင့်မပိတ်ပြင်တာတို့နောက်ပဋိပက္ခဖြစ်တဲ့အချိန်မှာထွက်ပြေးခွင့်မပေးတာတို့ကအခုကအရင်ကလိုမျိုးမရှိခဲ့တာတွေပါဒါပေမဲ့ Injang Yang တို့တနိုင်းတို့ပမာပကနောဖြစ်နေဟောပြောတာပါ
ကချင်ပြည်နယ်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေတစားတဲ့တစားအချိန်မြင့်တက်လာနေပြီးကချင်ပြည်နယ်ထဲမှာတင်အရက်သား1000ကျော်နေရဲဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လဲမြမအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအသီးသီးကြေညာချက်တွေထုတ်ပြန်ထားပါတယ်ဒ ဒါကြောင့်ကချင်ပြည်နယ်ပဋိပက္ခကိုနိုင်ငံတကာပုံမှန်သိရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ပုံမှန်ဖိအားပေးနိုင်မှုအပြင်ကချင်တိုင်းရင်းသားတွေအနာဂတ်တိုးတက်ဖို့ပြည်ပရောက်ကချင်တိုင်းရင်းသားတွေတစုတစည်းတည်းဆောင်ရွက်နိုင်ရေး World ကချင် Congress လို့ခေါ်တဲ့ပြည်ပရောက်ကချင်တိုင်းရင်းသားများ Congress ကိုလည်းညီလာခံမှာဖွဲ့စည်းခဲ့ကြောင်းကမ်ဆန်းကပြောပါတယ
်။အကြီးဆုံးရလကနိုင်ငံအတီးတီးမှာရောက်နေတဲ့ကချင်တိုင်းရင်းသားတွေအဲကိုရှိတဲ့နိုင်ငံတွေမှာအစိုးရအတီးတီးကိုဘယ်လိုဖြစ်မှာအမှန်တည်င်းတွေကိုဘယ်လိုဖြန့်ပေးမလဲဘယ်လိုကျွန်တော်ဆက်တွယ်ပေးမလဲဆိုရက်ကိုရက်တစ်ခုဝေါ်ကချင်ကွန်ဂရက်ဆိုရက်ကိုရက်ကျွန်တော်တည်ထောင်နိုင်တယ်နောက်တစ်ခုကတော့ကျွန်တော်နဲ့ရှေ့ဆက်ပြီးမှပြုလုပ်မဲ့လုပ်တွေအားလုံးကအကုန်လုံးအတူတကွပူးပေါင်းမှလုပ်မယ်ဆိုရက်တန်ဒိတ်ထန်ချမှုကျွန်တော်ရတယ်နောက်တစ်ခုကတော့ကချင်တိုင်းရင်းသားတွေဒီတုတ်တက်ဖွင့်ဖြိုးလာဖို့ပြည်ပရောက်နေတာပြီးတော့ပါဝင်ဆောင်ရွက်မယ်ဆိုတော့တန်တိထန်ချလို့ရခဲ့ပါတယ
်အခုကချင်ကွန်ဂရက်ဟာပထမဆုံးအချိန်ပြည်ပရောက်ကချင်တိုင်းရင်းသားတွေတညီတညွတ်တည်းဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း20နီးပါးကကချင်တိုင်းရင်းသား100ကျော်ပါဝင်တယ်လို့လည်းကမ်ဆန်းကဆိုပါတယ်ဝါရှင်တန် DC မှာမေလ18ရက်နေ့ကနေ19ရက်နေ့အထိနှစ်ရက်တာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံကိုကချင်မဟာမိတ်အဖွဲ့နဲ့ကချင် Association ကနေဒါတို့ပူးပေါင်းပြီးကမကထပြုလုပ်ခဲ့တာဖြစ်ပါတယ်ရှင
်မှန်အင်ဂျင်နဲ့ပြောပြသွားတာပါအခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမ်းမယ်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ HIV AIDS ရောဂါကာကွယ်ရေးလုပ်ငန်းတွေအတွက်ပြည်ပကနေထောက်ပံ့ပေးနေတဲ့ငွေကြေးတွေဖျက်တောက်ခံရတာကြောင့်ပြည်တွင်းမှာငွေကြေးတန်းနိုင်သူတွေအနေနဲ့လည်းကူညီထောက်ပံ့ကြဖို့အတွက် HIV AIDS ဝေဒနာရှင်တွေကိုအကူအညီပေးနေတဲ့သူတွေကပန်ကြားလိုက်ပါတယ်အဒီလိုအကူအညီပေးနေသူတချို့နဲ့ကိုယ်စော်ဝင်းလိုင်တွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ရောက်နေတဲ့လူတွေကတော့ဒါမြန်မာနိုင်ငံမှာဒီ HIV AIDS နဲ့ပတ်သက်ပြီးတော့ကိုစားပြုလုပ်နေကြတဲ့ဒီဟိုအရက်ဖက်လူမှုအဖွဲ့အစည်း၉ဖွဲ့ရှိတဲ့ထဲကနေပြီးတော့ဒါပထမအခြေလမ်းအနေနဲ့ကျွန်တော်တို့ view မှာလာပြီးတော့ရှင်းပြပေးတဲ့၃ဖွဲ့ပေါ့နော်ဆိုတော့ကိုမျိုးမြင့်တဲ့အရင်ဆုံးကိုမျိုးမြင့်တဲ့အဖွဲ့ကဘာလို့ဘာတွေလုပ်တယ်လဲဆိုတော့ကျွန်တော်အချင်းချင်းလေးအရင်ပြောပြပါ
ဟုတ်ကဲ့ကျွန်တော်တို့ကမြန်မာ Youth Star Network ကအဓိကဒီအသက်18ကနေပြီးတော့30နှစ်အတွင်းမှာရှိတဲ့လူငယ်တွေပေါ့နော် Target Population ကတော့ဒီအမျိုးသားချင်းချင်းခင်ဆုံးမတဲ့သူတွေရဲ့ပြီးလို့ရှိရင်အမျိုးသမီးလိင်လူသားတွေရဲ့နောက်တစ်ခုကကျတော့မွေးစေ30နိုင်တဲ့ဒီလူငယ်တွေပေါ့နော်သူတို့ရေမြန်မာနိုင်ငံထဲမှာရှိတဲ့ဟိုလွှမ်းခြုံပြီးကြမှာမြို့နယ်18မြို့နယ်မှာရှိပြီးကြမှာ HIV နဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတွေစွမ်းဆောင်ရည်မြင့်တင်ပေးတဲ့လုပ်ငန်းတွေပြီးတော့ ATP စီယုံတဲ့လုပ်ငန်းတွေကိုကျွန်တော်လှုပ်ဆောင်နေပါတယ်
။မဆာကြီးအဖွဲ့အောင
်ဟုတ်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကတော့ဒီအဓိကအနေနဲ့ကတော့ဦးစားပေးလူအုပ်စုတွေဖြစ်တဲ့ထဲကမှာအမျိုးသမီးလိင်လူသားတွေအတွက်အဓိက HIV ကာကွယ်ရေးလုပ်ငန်းကိုအဓိကထားပြီးလှုပ်ဆောင်ပေးနေတယ်လို့ပဲအမျိုးသမီးလိင်လူသားတွေအတွက်ပေါ့နော်ဥပဒေမူဝါဒတွေပြင်ဆင်ပြောင်းလဲတဲ့နေရာမှာအတိပေးဆွေးနွေးတောင်းဆိုမှုတွေကိုကျွန်တော်တို့လှုပ်ဆောင်ပေးနေပါတယ်ကျွန်တော်တို့တောင်းခေကွန်ရက်အနေနဲ့တော့မြန်မာနိုင်ငံမှာရှိတဲ့မြို့နယ်26မြို့နယ်မှာအဖွဲ့51ဖွဲ့ကိုချိတ်ဆက်ပြီးတော့ကာကွယ်ရေး HIV ကာကွယ်ရေးလုပ်ငန်းတွေကိုလည်းလုပ်နေပါတယ်
ဟုတ်ကဲ့ကိုတော်တော်ထောင်းဆင်ပြပါဘု
ရားဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအချိန်ပို့ရှိသူများအတင်ပေါ့နော် MPG အနေနဲ့ကတော့ကိုရင်ချိတ်ဆက်ပြီးတော့ကျွန်တော်တို့အချိန်ပို့ရှိတဲ့သူတွေအခြေသွင်းမြင့်တင်ခြင်းလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေလို့နောက်တစ်ခုကကျတော့ HIV နဲ့ဟိုစားပေါ့နော်ဟိုကာကွယ်တက်စီကာကွယ်ရေးလုပ်ငန်းတွေဝန်ဆောင်မှုတွေမှာပေါ့နော်ဒီဟိုဒီ National AIDS Program နဲ့တွဲပြီးတော့ကျွန်တော်တို့နေသိချွေးနေခြင်းလုပ်ငန်းတွေပေါ့နော်အဲ့ဒါတွေကိုလှုပ်ဆောင်ပေးနေပါတယ်နောက်အခြားကိုကျဆဆမှုနဲ့ဆိုင်တဲ့ကျွန်တော်တို့နောက်အခြေသွင်းပြမိတဲ့ဟိုဝန်ဆောင်မှုတွေရရှိဖို့အတွက်ကိုတော့အတိပေးတောင်းဆိုခြင်းလုပ်ငန်းတွေလုပ်ဆောင်နေပါတယ်ဗျာ
ဟုတ်ကဲ့အကိုတို့အဖွဲ့တစ်ဖွဲ့ချင်းစီမှာဟိုကြုံတွေ့ရတဲ့အခက်အခဲတွေလည်းရှိမှာပဲလေဆိုတော့ကိုမျိုးမိထက်ကအရင်ရှင်းပြပါအောင်ဘလို့အခက်အခဲတွေများရင်ဆင်ရတယ်လဲ
သူပြင်းဒီ HIV နဲ့ပတ်သက်ပြီးရမှာလုပ်ငန်းတွေမှာပေါ့နော်ဒီခွဲခြားမှုတွေကတော့ပထမဆုံးမြန်မာနိုင်ငံမှာတော့ရှိနေတော့မယ်အဲအထူးသဖြင့်နောက်တစ်ခုကတော့ဒီလူငယ်တွေကြားထဲမှာပေါ့လူငယ်တွေကြားထဲမှာ provider လုပ်ငန်းတွေတော့လုပ်လာတယ်ဒီ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေထဲမှာလူငယ်တွေရဲ့ပူးပေါင်းပါဝင်မှုကတော်တော်လေးကိုအားနည်းနေတယ
်ဟုတ်ကဲ့မဆာကြီး
ဟုတ်ကျမတို့ဒီ HIV ကာကွယ်ရေးလုပ်တဲ့လူတွေအတွက်ပေါ့နော်အခက်အခဲဆုံးလို့ပဲပြောလို့ရမယ်ဟာကဒီလုပ်ငန်းရှင်လို့ပြောတဲ့ KTV မဆက်ကမန်နေဂျာတွေလုပ်ငန်းရှင်တွေရဲ့ HIV AIDS ကာကွယ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်မှုအရင်အားနေတာကျွန်တော်တို့အတွက်အစိန်ခေါ်မှုတစ်ခုပါပဲအဲသူတို့ရဲ့အတွေးမှာက HIV ဒီအများအားလုံးနဲ့ဆိုင်နေဆိုတဲ့ဟာကိုမတွေးတဲ့အချက်ကလည်းစိန်ခေါ်မှုတစ်ခုပါပဲနောက်တစ်ခုကကျွန်တော်တို့အတွက်ပေါ့နော်ခွဲခြားနေခြားဆက်ဆံမှုတွေကလည်းအဓိကအခက်အခဲဆုံးတစ်ခုပါပဲရှင
်ကုတော်ထွန်းအဖွဲ့အနေနဲ့ရော ဒီကိုယ်လုတ်တဲ့လုပ်ငန်းတွေမှာဘယ်လိုအခက်အခဲတွေဆက်ဆံရလဲပြော
ကျွန်တော်တို့လက်ရှိလုပ်နေတဲ့ MPG နည်းနည်းလုပ်တဲ့လုပ်ငန်းတွေမှာလည်းအဓိကကတော့ဟိုကျွန်တော်တို့ခွဲခြားဆက်ဆံမှုကတော့เนาะအခုချိန်ကြီးရှိနေပြုံးမယ် HMI ပို့ရှိတဲ့သူတွေပေါ်မှာပို့ပြည်သူတို့အတွင်းမှာရောနောက်ပြီးတော့ကျွန်တော်တို့ HMI ပို့ရှိတဲ့သူတွေပို့တိုင်းရအောင်ပေါ့เนาะအဲ့လိုမျိုးပေါ့
ကိုမျိုးမင်းထက်ဟုတ်ကဲ့ဒီအခုလုပ်တဲ့လုပ်ငန်းနေရာတကယ်တကယ်ကတော့ကိုအသေးစိတ်တိုင်းကိုယ့်အနေကို volunteer လောက်ကြရတဲ့ဆိုပေမဲ့လည်းဟိုရံပုံငွေရတာလိုတာပဲလေဘယ်ဖွဲ့စည်းပဲဖြစ်ဖြစ်လက်ပတ်ဖို့အသိရမယ်ဝန်ထမ်းတွေရှိမယ်တွားရေးလာရေးရှိမယ်သူတို့ပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ထောက်ကူပစ္စည်းတွေဝယ်ရတာအခြေရှင်ရှိမယ်ပေါ့အခုကျွန်တော်တို့ကြားသိရတာကတော့ဒါပုံမှန်လေးလေးပြောကြမယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီတွေလည်းတဖြည်းဖြည်းရောချလာတယ်ဗမာပြည်မြန်မာအစိုးရကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထောက်ပံ့ကူညီမှုကဟိုမရှိသလောက်နည်းတယ်ပေါ့နော်ဆိုတော့ခင်ဗျားတို့အနေနဲ့ရံပုံငွေအခက်အခဲတွေရှိတယ်ဘလို့အခက်အခဲတွေရှိတယ်ဆိုတာကိုရှင်းပြလို့ရမယ်
အဲကျွန်တော်တို့ဒီချမှတ်ထားတဲ့လမ်းစဉ်တွေမှာဆိုရင်၃နှစ်စာကျွန်တော်တို့ချမှတ်ထားတဲ့လမ်းစဉ်တွေမှာမှကျွန်တော်အခုလက်ရှိမှာရနေတာနိုင်ငံတကာရနေတာကျွန်တော်တို့အဖွဲ့အစည်းအနေနဲ့တစ်နှစ်စာပဲရနေတယ်ပေါ့နော်အဲအဲ့ဒီထဲမှာမှဟိုကျွန်တော်တို့ကဥတီအုပ်စုတွေဖြစ်တဲ့ဒီမွေးစေသုံးဆွဲတဲ့လူငယ်တွေလည်းရှိမယ်ဒီမျိုးသားချင်းချင်းဆုံမဲ့တဲ့သူတွေရဲ့အမျိုးသမီးလေးတို့ဒါတွေရှိမယ်သူတို့ဒီလည်း HMB ကူးစက်မှုနှုန်းမှာဟိုအများဆုံးဖြစ်နေတယ်ပေါ့နော်ဖြစ်နေတဲ့ဖြစ်တဲ့အတွက်ကိုမှကာကွယ်ရေးလုပ်ငန်းတွေအတွက်လိုအပ်ချက်တွေအများကြီးရှိနေတော့မယ်အဲဆိုရင်တော့ဒီတနှစ်စာပဲပေးထားတဲ့အတွက်နောက်2019-20ကျွန်တော်ရှေ့ဆက်ပြီးတော့ HMI တွေကအဲကုစားမှုနှုန်းတွေကတအားမြင့်တက်လာအောင်မလားပညာပေးလုပ်ငန်းတွေကဘတ်ဂျက်တွေမရှိတော့တဲ့အတွက်ကောင်မှလိုအပ်ချက်တွေကရှိနေအောင်မလားဒီကြားထဲမှာမှလူငယ်တွေဖြစ်တဲ့အတွက်ကောင်မှ HMI ကလည်းဖြစ်နေသေးတယ်ဒီဟိုလူတူကနေကြွားကြထားတဲ့ဒီအုပ်စုတွေဖြစ်တဲ့အတွက်ကောင်မှအရန်ဆိုရင်မှုတွေကတော့ရှိနေတော့မှာပဲ
ကိုတော်တော်ထောင်းရော
โอเคซ
ื้อได้ใ
ช่โอเค MBG ดีแน่ๆเดโลว่าเว้ยเราดูดีป้าหนีมีรอยาชีได้ป่ะเนาะอลุงวยนี่เนี่ยเราอู้ลงงานนี่แหละปัดลงส่งได้อ่ะป่ะอุทุทะเพียงอ่ะเราก็ดูดีป้านักงานไปได้หาเนี่ยยีดูนี่ด้วยป่ะเนาะยีดูဆိုတာလည်းတစ်နှစ်စာတယ်ရှိတယ်ဒါပေမဲ့ MBG นี่เนี่ยก็ดีกระบะอย่างหมู่อภเฝอลุงမျိုးฉีก็เราသုံးနှစ်စာနောက်ဟို 5% လို့မျိုးအပွဲတွေရှိရတော့သုံးနှစ်စာတော့ရတယ်ရေရှည်ရက်တည်နိုင်မှုတော့ကတော့ကျွန်တော်တို့မှာအခက်အခဲတွေရှိတယ်ပြည်တွင်းအပွဲကြီးနေတော့ဒါရှားတယ်ပေါ့နော်ဟိုခဏဒါပြီးကျူလိုက်တဲ့အဲ့ဒါပဲရှိမှတော့ကျွန်တော်တို့ program တွေအစီအစဉ်တွေလုပ်ဖို့တော့ကတော့ပြည်တွင်းလူရှိရှိနေတော့မရှိသေးပါဘူ
းမြန်မာအစိုးရရဲ့ကူညီပံ့ပိုးမှုကရောဟိုရံမုံဝင်အားဖြင့်တော့လကောင်းတခြားဒီဟို logistic အရာတော့လကောင်းပေါ့ဘလို့ကူညီပေးတာမျိုးရှိသလဲကူညီပေးတာရောရှိသလား
ဟုတ်ကဲ့ကျွန်တော်တို့ဟိုပါပေါ့နော်အခုရရှိပါဟိုအရင်ဆိုးရလက်ထက်ထက်ဆိုင်နော်အခုဆိုးရမှာတော့ကျွန်တော်ဒီ HMB ADS ဆက်တွေပေါ့နော်ဟိုနှစ်စဉ်15တန်းတော့ပါဝင်ပေးနေတယ်ပေါ့နော်လက်ရှိမှာတော့
အားလုံး
အတွက်ဟိုကျွန်တော်တို့ဒီ
15တန်းဆိုတာမြန်မာငွေမြန်မာကျပ်ငွေ
ဒေါ်လာ
ဒေါ်လာ15
တန်းတော့ပါဝင်ပေးနေတယ်ပေါ့နော်တို့ဟိုမတ်တုံးဝယ်ဖို့ရဲ့နောက် ERTC ဝယ်ဖို့ပေါ့နော်ဆိုတော့ပါဝင်ပေးနေတယ်နောက်တစ်ခုကကြတော့ဟိုအရင်ညထက်ဆိုင်တော့ကျွန်တော်တို့ရဲ့ဒီ community ပေါ့เนาะကျွန်တော်တို့ဒီ HMI ENDS လုပ်နေတဲ့ကွန်ရက်တွေပေါ့เนาะကျွန်တော်ပြည်သူ့အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုတော့လက်ခံလာရတယ်ပေါ့เนาะဒါပေမဲ့နေသေးတယ်ပေါ့เนาะဒီထက်ပိုပြီးတော့လက်ခံဖို့တော့လိုပါသေးတယ်ဟိုကျွန်တော်တို့ပုံပူးပေါင်းလုပ်ဆောင်ဖို့ဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုမျိုးရံမုံငွေညှော်နေလာတဲ့အခြေအနေကြောင့်ဒီခင်ဗျားတို့အကူအညီပေးနေတဲ့ဒီဝေဒနာရှင်တွေပညာပေးလုပ်ငန်းတွေကိုဘယ်လိုမျိုးများထိခိုက်နိုင်တယ်လဲတယောက်ချင်းစီခတ်တူတူလေးဖြည့်ပေးလို့ရမှာကွန်မြူနတီအရင်စပြောပြောပြော
ပြပါလို့ရှင်နေပဲဖြစ်ဖြစ်ပေါ့เนาะပြည်ရင်းလူရှင်နေပဲဖြစ်ဖြစ်ရံမုံငွေအခိုက်တဲ့ရက်တန့်သွားမယ်ဆိုရင်တော့ဟိုခုနကလည်းကျွန်တော်ပြောသွားတဲ့လိုမျိုးပါပဲဒီ HMI နဲ့ပတ်သက်ပြီးရမှာကာကွယ်လုပ်ငန်းတွေမှာဟိုရော့ကျသွားမယ်ဆိုရင်ဒီကွန်တုံတုံဆဲမှုတွေရောကွန်တုံဖြန့်ချီတွေရောကျွန်တော်တို့ဟိုနည်းသွားမယ်ပေါ့เนาะနည်းသွားမယ်အခါမှာဆိုရင် HMI ကုဆတ်မှုနှုန်းတွေကဒီထက်ပိုပြီးရမှာမြင့်တက်လာနိုင်မယ်လို့ကျွန်တော်အနေနဲ့ထင်တယ်အဲရံမုံငွေတွေကဒီထက်ပိုပြတ်တောက်သွားမယ်ဆိုရင်တော့တခြားသောလုပ်ငန်းတွေရောဒီအဖွဲ့အစည်းတွေပါရေရှည်တည်တဲ့မှုအတွက်ဆိုရင်တော့တော်တော်ကြီးကိုခက်ခဲသွားပါလိမ့်မယ
်။မဆာကြီးရော
ဘာတွေဖြစ်လာနိုင်လဲဆိုတော့ကျွန်တော်တို့ရံမုံငွေမှမရှိတော့ဘူးဆိုလို့ရှိရင်ကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ကအရန်အားနေသွားမယ်ပေါ့နော်။အဓိကကဘာပဲဖြစ်ဖြစ်မဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်နေတဲ့အတွက်ပေါ့နော်။ကျွန်တော်ကတော့ဒီရံမုံငွေပြတ်တောက်မှုဟိုမြန်မာနိုင်ငံအတွက်ကိုပေါ့နော်ရံမုံငွေပြတ်တောက်မှုကိုမဖြစ်စေချင်ပါဘူးပြပအလှရှင်နေနေနဲ့လည်းပေါ့နော်ဘာဖြစ်လို့လဲဆိုတော့ HIV ဒီလူသားတိုင်းနဲ့ဆိုင်နေတဲ့အတွက်ရံမုံငွေပြတ်တောက်မှုအခြေအနေကိုကျွန်မအနေနဲ့ကတော့မဖြစ်စေချင်ပါဘူးနောက်တစ်ခုကပြည်တွင်းကအလှရှင်တွေကလည်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကုသရေးလုပ်ငန်းတွေဒီမှာပေါ့နော်စိတ်ဝင်စားပြီးတော့ပေါ့နော် လုပ်ငန်းတွေလုပ်တဲ့အခါမှာထက်ဝင်ဖို့အတွက်အလူရှင်တွေရှိဖို့လည်းလိုအပ်ပါတယ်နောက်တစ်ခုကပေါ့နော်ဒီပအကိုရောက်နေတယ်ကျမတို့မြန်မာနိုင်ငံကမြန်မာနိုင်ငံလူနိုင်ငံသားတွေအများကြီးရှိပါတယ်ပေါ့နော်ဒီလိုဟိုလူတွေနေနေလေကိုမြန်မာနိုင်ငံရဲ့ဒီ HIV AIDS လုပ်ငန်းရှင်တွေမှာပေါ့နော်အာတက်နိုင်တဲ့ကဏ္ဍဘက်ကနေပြီးတော့ပါဝင်ပြီးတော့ပေါ့နော်ကျမတို့ဟိုဒီလုပ်ငန်းရှင်တွေကိုရေရှည်လုပ်နိုင်ဖို့အတွက်ကိုတော့အာစင်စားပေးဖို့လိုအပ်တယ်ဆိုတဲ့ဟာလေးပြောချင်ပါတယ
်ကိုတော်ရာထုံးဘက်ကရောဘယ်လိုမြင်လဲအခုဒီကျွန်တော်တို့
အဓိကဟုတ်ကဲ့ကျွန်တော်ဒီ HIV ကပေါ့နော်ကျွန်တော်လူမျိုးမျိုးဘာသာမျိုးအစင်တန်းမခွဲခြားပဲပေါ့နော်ဟိုကူးစက်နိုင်တဲ့အချိန်တွေမျိုးမျိုးကြောင့်ပေါ့နော်ကူးစက်နိုင်တဲ့အချိန်တွေရှိတဲ့အတွက်ကျွန်တော်ဒီတာစီကာဝေးလုပ်ငန်းတွေအတွက်ရန်ကုန်ငွေတွေပေါ့နော်ဖြတ်တောက်မယ်ဆိုလို့ဟိုပြတ်တောက်သွားမယ်ဆိုရင်တော့ဒါကျွန်တော်တို့အနေတာများတယ်ပေါ့နော်ကျွန်တော်တို့ဒါနိုင်ငံတော်နဲ့ဥစားပေါ့နော်ထိခိုက်နိုင်တဲ့အခြေအနေတော့မှရှိပါတယ်ကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ပေါ့နော် HIV တာစီကာဝေးလုပ်ငန်းတွေအားလည်းများ80ရာခိုင်နှုန်းလောက်ပြပနေကျွန်တော်တို့ဟိုလာတဲ့ရန်ကုန်ငွေတွေနဲ့ပဲရက်တီလောက်ခိုင်နေရတယ်ပြတ်တောက်သွားရင်တော့ကျွန်တော်လက်ရှိစင်းစရာတွေအရာပေါ့နော်လက်ရှိအခြေအနေရဲ့ပြောင်းပြန်ဖြစ်ပြီးတော့ကျွန်တော်တို့ဟိုအရင်ကတော့လူမျိုးပေါ့နော်ပြန်ဖြစ်လာနိုင်တယ
်ဟုတ်အဲ့ဒါနဲ့တစ်ဆက်တည်းမေးရမယ်ဆိုရင်တော့တယောက်ချင်းစီပဲတစ်ခါပြန်မေးရမှာပဲဆိုတော့တကယ်လို့များပြည်တွင်းကလုပ်ငန်းရှင်ကြီးတွေပဲဖြစ်ဖြစ်ဟိုပုဂ္ဂလိကတိုးချင်းစီပဲဖြစ်ဖြစ်ဒါဆိုဟိုခင်ဗျားတို့လည်းကြားဖို့မလားမသိဘူးနိုင်ငံခြားမှာအမေရိကမှာဆိုလို့ရှိရင်ဟိုသမ္မတဥပမာဆိုတိုးချင်းစီကဒေါ်လာ100ဒေါ်လာလူတဲ့ပတ်စံနဲ့သူကသူ့ယူကောက်ပွဲတန်ပေါင်းများစွာရပြီးတော့သူကယူကောက်ပွဲကိုဝင်ပြန်ပြီးတော့နိုင်သွားလေဟ
ုတ်
အဲ့ဒီနီးပဲကျွန်တော်တို့ဒီမှာလည်းလုပ်လို့ရတာပဲလေ HIV AIDS အတွက်တယောက်ချင်းစီက500လူလူ1000လူလူ
တ
န်းနဲ့ချီပြီးလူရယ်ဆိုရင်လည်းတန်ပေါင်းများစွာရမှာပဲကျွန်တော်တို့ဆိုတော့တူးချင်းစီကလုံငနေခဲကနေလုံငန်းရှင်တွေကလူတာရှိသလိုဟိုဟိုဘာပေါ့တော့တော့မတတ်နိုင်တဲ့လူကလည်းတတ်နိုင်သလောက်ကလေးပဲ500ပဲဖြစ်ဖြစ်1000ပဲဖြစ်လူတာမျိုးလည်းလုပ်လို့ရတယ်ဆိုတော့တကယ်လို့တို့လူချင်းနေဆိုရင်ရောခင်ဗျားတို့ဘယ်လိုဆက်သွယ်ရမလဲပြောပြပါအောင
်ဟုတ်ဒီ HIV နဲ့ပတ်သက်ပြီးတော့မှလုံနေတဲ့ကွန်ရက်ကြီးကိုကိုရှိရပါတော့ကျွန်တော်တို့ကဒီနေ့အဲကိုရဲ့ဒီကိုရဲ့တခုချင်းစီကိုသားပြူလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကျွန်တော်တို့မှလည်းဒီကိုရဲ့ကိုခုရှိပါတယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တယ်အဲဆက်သွယ်ပြီးတော့လူတန်းကျင်တယ်ဆိုရင်ပေါ့နော်ပြည်ပပဲဖြစ်ဖြစ်ပြည်တွင်းပဲဖြစ်ဖြစ်ပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားပဲဖြစ်ဖြစ်ပေါ့နော်ဟိုလူချင်တယ်ဆိုရင်တော့ကျွန်တော်တို့မြန်မာ youth star ရဲ့ Facebook page ကအီးမေးလ် address လေးရရှိပါတယ
်ဟုတ်ကဲ့
ဟုတ် www.facebook.com/myanmaryouthstar ပေါ့နော်star မှာတော့ s ပါတယ်ဟုတ်အဲ့ဒါနဲ့နောက်တစ်ခုကမြန်မာ youthstar.mys.mm@gmail.com ကိုဆက်သွယ်ပြီးတော့မှလူတန်းပေးရပါတယ
်ဟုတ်ကဲ့မှတ်သားရအောင
်ဟုတ်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကတော့အဓိကပေါ့နော်ဦးစားပေးလူအုပ်စုဖြစ်တဲ့အမျိုးသမီးလိမ့်လောက်သားတွေအတွက် HIV ကာကွယ်ရေးလုပ်ငန်းတွေလည်းထားပြီးတော့လုပ်နေတယ်နောက်တစ်ခုကစမ်းဆောင်ရေးမြှင့်တင်ပေးတဲ့ဒီအမျိုးသမီးတွေရဲ့အဲစမ်းဆောင်ရေးမြှင့်တင်ပေးတဲ့အလုပ်တွေကိုလည်းလုပ်နေတဲ့အတွက်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကိုဒီပြည်တွင်းပြည်ပအလှရှင်တွေကစိတ်ဝင်စားလို့လှူချင်တယ်ဆိုလို့ရှိရင်တော့ကျမတို့အီးမေးလ် swinnetwork2017@gmail.com ကိုဆက်သွယ်ပြီးလှူဒါန်းနိုင်တယ်လို့ကျမတို့ရဲ့ဒီ swin မြန်မာ Facebook ကိုလည်းထိတ်ဆက်ပြီးတော့လှူဒါန်းနိုင်ပါတယ်ရှင
့်ဟုတ်ကဲ့ကိုတော်ရချုံ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအခြေပို့ရှိသူများအတင်းတို့ကျွန်တော်လှူဆက်သွယ်လှူဒါန်းလို့ရှင်တော့ကျွန်တော် mpg.myanmarpositive.gmail.com ကိုလည်းဆက်သွယ်လူတန်းနိုင်လို့နောက်ခုက www.myanmarpositive.org ကိုလည်းဆက်သွယ်ပြီးတော့ကျွန်တော်တို့လူတန်းနိုင်ပါတယ်ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့မြမအေးတွေ့ဆုံမိမကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းတွင်မှာတင်ဆက်ပေးနေပါတယ်view american တန်ကတင်းလာနေမယ့်နှစ်ပတ်အစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ။မကြာခင်မှာထုတ်လိုက်မယ့်ဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်လေးကိုနားဆင်ရမှာပါ။ VOE ကို email ကနေဆက်သွယ်ခြင်းနဲ့ဝေဖန်အကြံပြုလိုခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက varmis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောတာရှင်တို့အခုဆက်ပြီးတော့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေနနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်ရတယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ခင်ဗျာအခုဒုတိယပိုင်းမှာဆိုရင်တော့
ငကိုသတ်မှတ်ချက်ဖြစ်တဲ့၈နှစ်အတွင်းရွှေ9တန်ခွဲကျော်ပေးသွင်းရမှာကိုမပြင်ဆင်ပဲလစဉ်ရွှေပေးသွင်းရမယ့်ပုံစံကို
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်ရင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကဘာမီနေကြမှာလူတွေနေကြချိုးတွေခေါင်းလုံးလမ်းအမီတွေနေကြပြုံးစိတ်ကူးရင်
မင်္ဂလာပါရှင်မြန်မာနိုင်ငံပါဝင်ကမ္ဘာနေရာအနှံ့ပြားစစ်ပွဲတွေကျင်းပတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတက်ကြီးရွယ်အိုတွေပါဝင်ဖြစ်မဲ့ပြည်သူတွေတေကြေဒဏ်ရာရထိခိုက်နေရတဲ့ပြည်ပခန့်နဲ့မငြိမ်းချမ်းမှုတွေချုပ်ငြိမ်းမှုရည်စူးပြီးငြိမ်းချမ်းရေးတခြင်းလေးတွေနဲ့ဆူတောင်းပေးကြရအောင်ပါနော်ပြည်သာခံဆွဲတော်ရရှင်အင်္ဂလိပ်လိုရေးလာတာမှာတော့ဘာကြောင်းနဲ့ပဲဖြစ်ဖြစ်တိုက်ကြခိုက်ကြတာတွေကိုရပ်ပစ်တင်ပါတယ်အပြစ်မဲ့ပြည်သူတွေ၊ကလေးငယ်တွေ၊အမျိုးသမီးတွေ၊တက်ချီရွယ်တွေအပါအဝင်လူသားအလုံးရဲ့အသက်ကိုတန်ဖိုးထားပြီးတော့ငြိမ်းချမ်းမှုရအောင်အတွက်ညှိနှိုင်းတင်ပါတယ်။အပြစ်မဲ့ပြည်သူတွေစစ်ပွဲတွေကြားထဲမှာတည်ကြည်နေတာကိုဘာကြောင့်ချိန်နေရမှာလဲ။လူအသက်တွေကိုကယ်တင်ဖို့စစ်ပွဲတွေရပ်မရပါမယ်ဆိုရဲရေးလာပါတယ်။မျက်ချီဆိုတဲ့သောရရှင်ကတော့တစ်ဖက်ကအာဏာ၊တစ်ဖက်ကတန်ရန်ဇာတ၊ကြားထဲကမြေစာပင်ကလေးနဲ့ပြည်သူတိုင်းတစ်ပါးဝမ်းသာအောင်လို့လုပ်နေကြမှာလား။တတိတရားထားကြပါလက်နက်ကိုင်များ။သူတို့ကောင်းတန်ငါတွေလဲလာသည်မြကလေးတွေလက်ခံထားမြမပြည်ကြီးမြမြနိုးကြပါမှဒိုးပွားမှာပါဗျာဆိုပြီးရေးလာပါတယ်လင်းလင်းကတော့စစ်ပွဲတွေဘာကြောင့်ဖြစ်လဲကိုပိုင်လွတ်လပ်ခွင့်အတွက်လားတယံဇာတအတွက်လားဘာကြောင့်ပဲဖြစ်ဖြစ်ပညာမဲ့နေတာကတော့အမှန်ပါပဲစစ်ပွဲတွေရှိနေတဲ့၍မြန်မာနိုင်ငံဆိုတာပညာမတတ်တဲ့နိုင်ငံအဖြစ်နဲ့သာငြိမ်းချမ်းရေးကိုပညာဖြင့်သာရယူပါမြန်မာတဲ့အညာတော်ဆိုတဲ့တော်ရှင်ကတော့အားလုံးငြိမ်းချမ်းပါစေလို့ကြောင်းထို့ကြောင့်လေလောဘဒေါသတွေလျှော့ပြီးတော့မေတ္တာတွေပွားများပို့သားလျက်ပါတဲ့ကောင်းဆက်နိုင်ဆိုတဲ့သောရရှင်ကတော်ပါတော့ရက်ပါတော့လူတွေဆိုရင်ပေါ့လေဆိုပြီးတော့စစ်ပွဲတွေရက်ကြပါဆိုပြီးတော့ Facebook မှာပြောလာပါတယ
်ဆမ်မလာခဲ့တဲ့ချာကြီးလေးပြန်လဲရလာနဲ့တော့မပြေချီတဲ့ရချာရမြောမိတဲ့ဆိုရင်ထင်လန်းစိတ်She said they you lay oh amie jin bu say me to think the myo gale rue hey ta tan go thoe tai gale rue on ya ye pho bu tu da ma le all on nain jan ye ka me radio re ma nga tao ne do ye chin le
ဆိုထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့တခြင်းတွေကအစားသားလေးတွေလို့သောရရှင်တွေတော်တော်များများလေးတောင်းဆိုနေကြမယ်ထင်ပါတယ်နော်လင်းလက်ကျဲဆိုတဲ့သောရရှင်ကမောင်မောင်ဇော်လက်ကိုအောင်ကြီးလက်တအိုးလင်းလင်းတို့တည်ဆိုထားတဲ့မြမပြည်ကြီးငိမ့်ငဲမာစီဆိုတဲ့တခြင်းထုတ်လွှင့်ပေးစေခြင်းပါတယ်တခြင်းစာသားတွေကအတိုင်းပဲတောင်းဆိုပြပါတယ်အမှန်တကယ်လဲကျွန်တော်တို့မြမပြည်ကြီးငိမ့်ငဲမာတော့လို့ဆိုလာပါတယ်ဒီတခြင်းထောက်တဲ့နောက်ထပ်သောရရှင်ရွှေတော်ပြော်ဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE ယနေ့မြန်မာနိုင်ငံပြည်내တော်တော်များများမှာစစ်ပွဲတွေဖြစ်နေကြတယ်။အဲ့လိုဖြစ်ရတာဟာမြမတက်မတော်တခုတည်းကြောင့်တော့မဟုတ်ပါဘူး။နှစ်ဦးနှစ်ဖက်ကြောင့်ပါ။ဒါမဲ့အဆိုးဆုံးခံရတာကတော့ပြည်သူတွေပါမယ်ဧတနာကျော်ကြီး။တခုတောင်းဆိုပါရစေ။ဂျီလက်မမောင်ဇော်လက်တအိုလင်းလင်းနဲ့ကိုအောင်တို့တည်ဆူထားတဲ့မြမပြည်ကြီးငိမ့်ငမ်းပါစေဆိုတဲ့သချင်းနားဆင်ပါရစေမျှော်နေပါမယ်တဲ့။ရန်နိုင်ဦးကတော့စစ်ဆိုရင်ကဘာကြီးရဲ့ဘယ်နေရာမှာမှမကြားခြင်းမမြင်ခြင်းမှာငိမ့်ရဲ့အိမ်မက်ကိုလန့်နှိုးအောင်လို့ဘသူတွေလှုပ်တာလဲကဲပြောကျေကအစ်စ်ကဘာတူလဲဘာကြောင့်အစ်စ်ကိုဗန်ဒီးကျင်နေတာလဲဘာအတွက်လဲဘသူအတွက်လဲကဲပြောတဲ့ကိုစောင်းကလည်းစစ်ပွဲတွေရဲ့အရင်မြစ်ကလောဘဒေါသမောဟတရားတို့ကြီးထွားလာခြင်းကစတာပါအဲ့တော့လောဘဒေါသမောဟတရားတို့ကိုငြိမ့်သက်ချင်းတည်တာငြိမ့်ချင်းချင်းရဲ့အရင်အမြစ်ပါလို့ရေးလာပါတယ်အေဂရီဘောင်ကလူသားတွေရှိနေရင်စစ်ဆိုတာလည်းရှိနေမှာပါစစ်ပွဲနဲ့ဝေးရရင်လူဖြစ်ပြရစေလူသားအလုံးငြိမ့်ချမ်းကြပါစေလို့ဆိုလိုပါတယ်မြင့်ဦးကတော့စစ်လက်နဲ့တွေအဓိကရောင်းချနေတာဘယ်သူတွေလဲမတုံးစမ်းပါနဲ့စစ်လက်နဲ့ထုံရင်စစ်ပွဲရှိနေမှာပါပဲတဲ့ရပလွန်ဆိုတဲ့သောရရှင်ကလည်းလက်နဲ့တနှက်ရှိသောနေရာဘယ်သောအခါမှငြိမ်းချမ်းခြင်းမရှိနိုင်ပါဘူးဆိုပြီးတော့ဒီလက်နဲ့တွေကိုအပြစ်တင်လာပါတယ
်ဒီနေ့တော့ဒီရှာတော့ဆိုရလတော့မရှိခဲ့တဲ့မြေကောင်းကိုလက်ဖမိုးနဲ့Love for one and Jeet up a cut way of the lonely road And I'm a born and all Nippon gongs and Yeji all No care in mind and you're always But all beam lay But as dim lay
ဒါဆိုဆိုရဲသောရရှင်တန်ခါတစ်ပါးဖြစ်ပုံရပါတယ်เนาะဒီသောရရှင်ကဒီမြန်မာနိုင်ငံတိုင်းရင်းသားဒေတာတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေရောတစ်ကမ္ဘာလုံးပေါ်ကစစ်ပွဲတွေအားလုံးချုပ်ငိမ်းပါစီဆိုပြီးအခုလိုမျိုးမြစ်တာပို့လာပါတယ
်ကချင်ပြည်နယ်ကစစ်ပွဲတွေကရင်ပြည်နယ်ကစစ်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေနိုင်ငံရဲ့နေဆက်တွေမှာရှိရှိသမျှစစ်ပွဲတွေကမ္ဘာကြီးရဲ့ဘယ်ရက်ကမဆိုရှိသမျှစစ်ပွဲတွေအားလုံးအမြန်ဆုံးချုပ်ငိမ်းကြပါစေတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတိုင်ပင်မှုတွေအပြေရှားမှုတွေနားလည်မှုတွေယုံကြည်မှုတွေအမြန်ဆုံးတည်ဆောက်နိုင်ကြပါစေအပြင်ဘာဟိတအန်ဒီယာတွေကင်းစင်သလိုအတွင်းအစ်စ်တာလောဘဒေါသမောဟစတဲ့အန်ဒီယာတွေလည်းကင်းကြပါစေသတော်မှန်သမျှဘေးမခအေးမြကြပါစေသတော်မှန်သ၍တရားတွေ့အင်းငင်းချမ်းသာရှိပါစေသတော်များစွာဘေးရန်ကွာချမ်းသာကြပါစေတက်ရှိချမ်းမစိတ်ချမ်းသာလူရဆန္ဒပြည့်ကြပါစေ
အာဆန်းဆိုတဲ့တော်ရရှင် Facebook မှာလာရေးတာကတော့ကျွန်တော်က1992ခုနှစ်အာနာရှင်အစိုးရခေတ်မှာခလာရ86ကအောင်လောက်ရွာကိုမီးရှို့မောင်းထုတ်တုံးကထွက်ပြေးလွတ်မြောက်လာသူတဦးပါတဲ့အခုအမေရိကန်ပြည်အောင်စုလူဝီဇီယားနာပြည်နယ်မှာရောက်ရှိနေထိုင်နေပါတယ်ဝါရှင်တန် DC မြို့တော်မှာအစားရှောင်စုတောင်းပွဲကိုမရောက်နိုင်ပေမဲ့မိသားစုလိုက်အစားရှောင်ခြင်းအမှုမှာပါဝင်ပြီးတော့မနေ့ကနေ့ညစာတွေကုန်ကြမဲ့ပတ်စံကို ITV အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအတွက်အလှငွေထည့်ခြင်းဖြင့်ပါဝင်ပါတယ်ဆိုပြီးရေးလာပါတယ်ရှင်ဟုတ်ကဲ့အမတန်ကောင်းမွန်မွန်မြတ်တဲ့တပိုင်းတနိုင်လုံဆောင်တဲ့မိသားစုပရာဟိတလုပ်ငန်းဖြစ်ပါတယ်နော် channel ဆိုတဲ့သောရရှင်ကလည်းစစ်ပွဲတွေဒီငိမ့်ငိမ့်ရေမရသေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုရေးလာတာပါ
ပ
တကယ်လို့များမြန်မာနိုင်ငံထဲမှာရှိတဲ့လူတွေအားလုံးကိုကိုနဲ့အမျှချစ်ရင်ဘာလို့နေတိုင်းတိုက်ပွဲဖြစ်နေတာပါလဲ။အခုလက်ရှိ NCA စာချုပ်ကိုကြည့်လိုက်။စာချုပ်ချုပ်ထားရင်းနဲ့တိုက်ခိုက်မှုကတစ်ဖက်ဘယ်သူကယုံတော့မှာလဲဗျာ။ပြည်သူတယောက်အနေနဲ့နိုင်ငံတော်ကိုမေးချင်ပါလေ။ကျေးဇူးပါ။အ
တင်းလုံးကြာကနန်းလေးတွေလေပေါ်ပေါ်လုံးလုံးထိုးရောက်တက်ခဲ့ပြီ။စမပြေတဲ့ဘဝအတွက်ငိုပါနဲ့ကလေးလေးရဲ့ဒီနေ့ကမလာတော့နောက်နေ့များစွာလဲချက်ချင်းမပြောင်းလဲညှော်လင်းသမျှဖြစ်ဖို့မလွယ်အိမ်မက်များမလာခဲ့ငိုပါနဲ့ကလေးလေးရဲ့show me in my way di ne ya mya su ya chin na ya na ma chan da mu kun lo pi lo gao mong bi ye oh no we so lay me ma dia go cho na fan tre la ji just only no god ji go ye dai pho mo nge te me say the le ye chu ja de so ya nao mo ba ne kle beautiful water move on it clearly yeah
shall be low to tell you still show me me my way day near my zuga till the eye name tight tambu could it be all gone gone me follow me so lay me
မကုံဝါနဲ့ကလေးရဲ့ဆိုရဲဒီတခြင်းကိုတော့အာဇာနီဟဲလေးနီနီခင်စွာပူပူနဲ့ငငယ်လေးတို့တည်ဆူထားပါရဲ့ရှင်။တရင်တော့ညီမငယ်တယောက်ကလည်းငင်းငင်းစီစဉ်ပါတယ်မြန်မာပြည်တဲ့။ဒီနေ့တော့ပြည်သူတွေစီကိုငင်းငင်းရေးတရင်လေးတွေလည်းထုတ်လွှင့်ပေးနိုင်တဲ့အချိန်တွေကိုရောက်ချင်ပါတယ်ဆိုပြီးတော့အခုလိုဆူတောင်းလာပါတယ်
။မြန်မာပြည်ကမငင်းငင်းနိုင်တဲ့စစ်ပွဲတရင်တွေအထူးသဖြင့်တိုင်းရင်းဒေသကနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့တရင်တွေဒုက္ခသည်တွေအသက်ဘေးလူပြီးတော့ပြေးရတဲ့တရင်တွေကိုတင်ပြရတဲ့အချိန်တိုင်းမှာစစ်ပြေးဒုက္ခသည်တွေရဲ့အသံတွေစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့အတန်တွေတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ဘာကြောင့်တိုက်ရသလဲဆိုတဲ့ပြောတဲ့အတန်တွေနောက်မြမတက်မတော်ဘက်ကလိုက်လံပြီးနည်းမြေရှင်းလင်းနေပါတယ်ဆိုတဲ့ထုတ်ပြန်ချက်တွေကြားရတိုင်းမြင်ရတိုင်းနားထောင်ရတိုင်းရင်ထဲမှာမကောင်းမဲနဲ့နာကျင်ထိခိုက်ပြီးစိတ်ထဲတော်တော်လေးမငြိမ်းချမ်းနိုင်ဖြစ်ရပါတယ်ဒီတိုက်ပွဲစစ်မီးတွေကဘလို့မှမငြိမ်းနိုင်သေးပါဘူးနှစ်ဖက်ပြောစကားတွေလည်းထက်လာပြီးစစ်ရေးနဲ့မဖြစ်ရှင်းပါဘူးနိုင်ငံရေးနဲ့ဖြစ်ရှင်းကြမယ်စကဝိုင်းမှာတွေ့ကြမယ်ဆိုတဲ့ထုတ်ပြန်ချက်တွေကလည်းနံပါတ်အစစ်တွေပဲများလာပြီးတော့သတင်းတင်ပြရတဲ့သူတွေမှာလည်းရက်စွဲတွေနေစွဲတွေဒါပြောင်းလာတယ်ဖြစ်စဉ်တွေအဖြစ်ပြက်တွေကထတ်တူပဲဖြစ်နေတော့မယ်စစ်ပြေးဒုက္ခတွေတွေပြည်သူတွေရဲ့အပူမီးတွေကမငြိမ့်နိုင်သေးပဲနဲ့တောက်လောင်နေကြဆဲပါပဲစစ်ရက်ပါစစ်ရက်ပါဆိုပြီးတော့စာနာထုတ်ဖော်ပြီးတော့ငြိမ်းငြမ်းစွာပြောနေကြတဲ့ပြည်သူတွေမှာလည်းအာခေါင်တွေလည်းကွဲရင်တွေလည်းကွဲနေကြပြီရင်ကွင်ပိုက်ကလေးလေးကိုပိုက်လူမမဲကလေးတွေကိုလက်ကနေဆွဲအသက်ကြီးတဲ့အဖွာအိုတွေကိုကြောကနေပိုးနေမကောင်းတဲ့လူမမာတွေကလည်းကို့အသက်ဘေးကလွတ်အောင်ဒရွတ်ဆွဲပြီးတော့ပြေးအမျိုးသမီးတွေလည်းမျက်ရည်တွေ့တွေ့ကြတိုင်းပြည်ကကြီးခနေရတဲ့အဖြစ်ဆိုးကနေပြီးတော့ခင်းလွတ်စေချင်ပါပြီပြည်တွင်းစစ်မီးကဆယ်စုနှစ်နဲ့ချီပြီးတောက်လောင်နေစေမှုအပူမီးတွေငြိမ်းပြီးတော့ဘဝတွေအေးမြရတဲ့ပြည်သူတွေရဲ့ငြိမ်းချမ်းရေးသတင်းငြိမ်းချမ်းရေးအတန်ငြိမ်းချမ်းရေးအဖြစ်ပြက်တွေကိုတော့ဘဝမှာတစ်ခါတစ်ခေါက်လောက်တော့တင်ပြခြင်းစမ်းပါတယ်ရှင်
။စောင်းလိုင်းရဲ့ယုံကြည်ချက်နဲ့လူဆိုတဲ့တခြင်းလေးနားထောင်ကြည့်ကြရအောင်ပါ။ဒီနေ့မြန်မာနိုင်ငံပအဝင်ကဘာကြီးငင်းငန်းစေရမယ်ဆိုတဲ့ကိုစီရီမန်းချက်ပန်းနိုင်လေးတွေနဲ့အားလုံးကယုံကြည်ချက်တစ်ခုနဲ့ကြိုးစားပြီးလှုပ်ဆောင်ရင်တော့ဒီနေ့မြန်မာနိုင်ငံငင်းငန်းရေးပန်းနိုင်ကိုရောက်ရမယ်လို့ပဲမျှော်လင့်မိပါတယ်နော်
။ဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမေမစာနာမညာဒါမထောက်ထားတဲ့Yes a chin dui chong no kwe A ne de lu a she ga ya ko chu so ye ba se de nge chin chi A man ti ya ko yong chi che dui ko nau so thwat tat dai ma so lo lai pa ne sâu lưu thao nhà gió lo cả chỉ bộ xin tan dễ mù đàn đuôi lô đất chỗ mà cha đã đà thế yên là mi bà đê nên lâu ngắm chỉ đã lâu ắt đã đuôi chỉ
đã rồi mà pika pizza cái nào cũng tin sẽ pika ra phía bờ đấy cứ lấy cho đã rồi tên giả sĩ à ước gì đó ông mi ấy pì ruộng đông đất chết xí xin phía bờ đấy mỗi thì mỗi mi này suy duy chắc billion tiếc là sẽ vượt tận nào blue phía xin nhầm lên suy nghĩ con gì này đi đi bắt mà bà mà anh chị này ngã cũng như tin sẽ thà vào đấy
Guya bay trouble out of the denny dema. Emaning a year, a cheese on shoe two poye comini pide. A muda jiwa to the ye comini net. A soya chosu rather sajo go. When you tana bega pepe like be. A soya will pay the mo chanet a shuri yabu. The assero mesura the dema. A soya bega yazia shiragale. Nene no no mohobabu. Pay that tonya jo shidelo. The anza dane the baba wunja and ten the ye when you tanaga. Usa nyonjaimu udananga. Mila Sakonia, Nibiro, the Rena, Shinemwe, Dwin, then out the Mira with Pijama, Ted Dwin Pioso Gabare. Da, Leshi, she bows in at Dwayen, Jangwe, Billion, the other say, Dolanesu, than she said, your Bula Shinidamo, a dog will be out of Manawa. A Suyanet, Uso Tunche, Usaunet, a Muda Jiwa do the Yakomini, Balu Sajo Chokeja the Lay, a Gulu Sajo Pietri, the Asoya met Chinetti, Balu Yoke Adele, D. Pippa Digani, Barry Thing under Unam Lesura. Goodbye, soon you eat the Bama.
In the mirror, Utay say, Suya letter. Natal Satit, Satin Balama, Mandalita, Yamete Mune, Moti Mumi Dita, Eria Ika Chowtown, Diajo, Shide, Lukaji Ema, Shwe Dupo Quint Dinda, call you Gabare. Eri Dindama, Gomini Sashiku, Wimjang Gabi, Uso Tunshe, Usaune, Muda Jibwa, Dota Y Gominiha, Nanita, Lukang Quint Dre, Shwezin, Nada the Ma, Naya, Quinnesset Quinnadan, Dani Api, Shwe Big Daji, Don't down, Lea Job, B. May Subi, Leland Swege Yama, Leland Amimi, Logan Gwin Yagabare. Sajoba, Sigan, the Metadri Ya, Gomini in Ne, Dinda Aung Nagani, Natal Senakuni, Meshla T, Dinsinjin Gala Pi, the Met Tabibi, Natal Seni, Ibre Lagani, Sajok the Dango Me, Natal Sachop, February La, Nasachau Yet Madami T. The lago, shweze, connaissat don't baitazi, baitwin yame lu, popia tavare. Dabi met, the care letri maro, gomni ha, the met hare die, shweere, baitwin nine jim shibabu. Down the adagaro, tutamu gala a chain ere. Now, popia senine, shwe ngaran quejogu, ngane etri, baitwin yama, do down lone subi, sajogu. Bianpian Chobibu, Tamarasi, Dim Yavare. Eri Chain, Tamarayungale, Quimpiramo, Natal Satongune, Novimbala, Nasa Chayanima, Sajogu, Tare, Sajo Ya, Gomniha, Nago, Popia, Nane, Lokangue, Niama, Shinne, Lokangue, Yagare. Sajo Ya, Shwepe, Twimugu, Patama, Tutamu Gala, Patama, Tolomu Gala. Dutia tutamu galane, Dutia tolomu gala subi, lay by, by lay barre. Patama tutamu gala marunga, Nago sajo ya, Dalago, shui, quinaset, don't baitane, Chowla adre, shui, lea, don't say ship baita, baitwin yabame. Now by Natal Sali, January lagane, Natal sanga, meshla tea, Dalago, damnya, shui, naset, le baitazi, Natal sanga, April lagane, Dizem malati, the lago, don't say chow baitazi. Natal sachow, nisangani, Natal saku satin malati, the lago, baita, chowse, betuya melu, yaule, the malibare.
Dabi mele, Uso Rinche, Usaune, Amuda jiwa dote ye comuni ha. She will sebi tony be met, Eddie Sajoba dying a soyago, she betuin nanje, Michiga biamabu. Di dre comuni ha, a soya buzzi, tabi dembiare dre, a soya poye, quinjujane.2014年4月17日，沙州股独立阿金变成销售改变版的。第六变成亚马，能够这么些撇的，新的段，属于阿丹国家被段亚马股么变成呗？拉进属于被段亚马本山股，变成被来达撇版的。这边看到，那2014年9月底，被段东阿超市老板被段某楼比，老手东内王姐妈妈被段东阿叫被段买出来的包撇版的。 ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုက်လျောလိုက်တဲ့ပုံရပါတယ်။
နောက်ပိုင်း 2015 match လာကုန်မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရတက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမ္မတဦးသိန်းစင်ဆိုရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းလေရွှေတွေမပေးသွင်းနိုင်ဘူးလို့တန်ရန်စာတားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစီကတင်ပြလာပြန်ပါတယ်။ ဒီခါဝန်ကြီးဌာနဘက်ကအငိမ့်စားတက်ထုတွင်အရာတန်းတွေပညာရှင်တွေကျွမ်းကျင်သူတွေပါဝင်တဲ့ third party တတိယ အဖွဲ့ကိုဖွဲ့ပေးပြီးလွတ်လပ်စွာစုံစမ်းစစ်ဆေးစေပါတယ်။နောက်ဆုံးအဲ့ဒီအစီရင်ခံစာတင်ပြချက်အရကုမ္ပဏီဟာသတ်မှတ်ထားတဲ့နှစ်မှာသတ်မှတ်ထားတဲ့ရွှေတန်ချိန်ပမာဏအတိုင်းပေးသွင်းနိုင်တဲ့ဒါကြောင့်စာချုပ်ကိုပြင်ဆင်ရမလို့ဆိုပြီးအကြံပြုတင်ပြခဲ့ပါတယ်။ အမျိုးသားကြီးပွားတွတ်တဲ့ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကိုတတ်မှတ်ရွှေပမာဏမပေးသွင်းနိုင်ပေ 2018 February လမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရစဲတာခံရပါတယ်။တစ်ဆက်တည်းစာချုပ်ပါစီကံချက်အရရပ်ပေါင်း 90 အကြာမေလ 19 ရက်နေ့မှာအစိုးရဘက်ကစာချုပ်ကိုအပြီးရစဲလိုက်ပြီးဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီဘက်က ငွေကြေးအရင်းနှီးအများကြီးစိုက်ထုတ်လုပ်ကင်ထားတဲ့လုပ်ငန်းကြီးရဆိုင်ရမှာဖြစ်တယ်လို့အလုတ္တမအတော်များများလဲအလုတ်လက်မဲ့ဖြစ်ကြရမှာပါ။ဒါအပြင်ကြက်ငွေဘီလီယံ130လောက်ပေးလျော်ရဖို့ရှိတဲ့အစိုးရရဲ့တရားစွဲတာကိုလည်းခံရအောင်ပါပါ။ဖြစ်စဉ်အားလုံးကိုခြုံငုံကြည့်လိုက်ရင်အရင်အစိုးရဆက်ဆက်ကလုတ်ခဲ့ကြတဲ့အစိုးရတင်တာရအောင်ဖြစ်နိုင်မဖြစ်နိုင်အသေးချာမဆူဆမ်းပဲကြေးများများပေး
ဖြတ်ပြီးအလျှော့ပြီးအဲ့လိုလုံနိုင်ရည်အတွက်လက်ပေးလိုက်ယူတယ်အများကြီးဖြစ်ဆိုတဲ့အခြေအနေမျိုးကိုတွေ့မြင်နိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ် NLD ဆိုရလက်ထက်မှာအဲ့လိုအမှားမျိုးကိုပြင်ဆင်ပြီးအဂတိတရားကင်းကင်းပဲလိုက်မှုမရှိဘဲပြဿနာတွေကိုကင်တွယ်ရင်းခုလိုအခြေအနေမျိုးပေါ်ပေါက်လာတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ဒီမနက်ကမှလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြတဲ့ခင်ရပိုင်းတွင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေကွန်းထုတ်เสียဖြစ်လာစီပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒိုင်းရိုက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညဒရက်လီလိုင်းစီစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုမနက်ဖြန်ည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်။ VOE မြန်မာပိုင်းကတင်းလာနေတဲ့နောက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုငင်းချမ်းနဲ့မအီတန်စင်တို့ပူးတွဲတင်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ
။မေဂန်နဲ့မက္ကဆီကိုနယ်စပ်မြို့ဆူရက်ဝါရမ်မှာနေထိုင်တဲ့မက္ကဆီကိုအမျိုးသားတယောက်ဟာဆိုရင်သူ့ရဲ့မွေးစဉ်အရအသက်120နှစ်ရှိနေပြီဖြစ်ပါတယ်။သူ့မွေးစဉ်မှာ1896ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာမွေးဖွားခဲ့တယ်လို့ဖော်ပြထားပြီးတော့မျက်ပုံတင်တဲ့သူသက်သေပြနိုင်တာပါ။မြန်မာလိုတွေ့မယ်ဆိုရင်တော့122နှစ်ရှိနေပြီဖြစ်ပါတယ်။သူ့ရဲ့အမျိုးသမီးကတော့ကွယ်လွန်သွားပြီဖြစ်ပြီးတော့ကလေး9ယောက်နဲ့မြီး15ယောက်ရှိတဲ့အဖိုးကိုလည်းဖြစ်ပါတယ်။နှစ်ပေါင်း60ကျော်သူကြီးပင်ရမျိုးဖြစ်တဲ့ Martinez de la Torre de Veracruz မြို့မှာစီမင်းသားရဲရေးမှအလုပ်လုပ်ခဲ့ရတယ်ဖြစ်ပါတယ်။ကျမရေးကောင်းဝင်ပြီးတော့မျက်လုံးသိပ်မကောင်းတော့ပေမဲ့လည်းသူ့မွေးထားတဲ့ကြက်ကလေးတွေကိုပုံမှန်အစာကျွေးတတ်ပါတယ်။ခုချိန်မှာတော့သူ့ရဲ့သမီးဖြစ်သူတိုမာဆာဂါစီယာနဲ့အတူနေထိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အသက်112နှစ်အရွယ်ဂျပန်အမျိုးသားတယောက်ကို
ကမ္ဘာအသက်ကြီးဆုံးလူတစ်ယောက်အဖြစ်သိမှတ်ပြုခဲ့တာပါ။အဲ့မတိုင်ခင်တော့ဒီနှစ်တွင်မှာတည်ဆုံသွားတဲ့အသက်113နှစ်အရွယ်ရှိတဲ့စပိန်နိုင်ငံသားကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်အဖြစ်သိမှတ်ပြုထားတာပါ။မှတ်တမ်းတွေရစစ်မှန်တယ်လို့အတည်ပြုနိုင်တဲ့ကမ္ဘာအသက်အကြီးဆုံးလူသားအဖြစ်ပြည်သစ်နိုင်ငံသားဂျင်းလူးဝစ်ကတော့1998ခုနှစ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်ရှင
်။အသက်80အရွယ်ရှိပြီဖြစ်ပြီးခြေအောက်နှချောင်းဖြတ်ထားရတဲ့တရုတ်တောင်တပ်သမားတဦးကပြီးခဲ့တဲ့တနင်္လာနေ့ကအေဝရက်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။ရှဘိုးယူရီဟာခြေထောက်နှစ်ဖက်မရှိပေမဲ့အေဝရက်တောင်ထိပ်ကိုရောက်ခဲ့တဲ့ပထမအဦးဆုံးတောင်တက်သမားမဟုတ်ပေမဲ့ခြေထောက်နှစ်ဖက်မရှိဘဲတောင်ထိပ်ကိုရောက်ခဲ့တဲ့အသက်အကြီးဆုံးတောင်တက်သမားဖြစ်ပါတယ်။တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပြီးတဲ့နောက်မှာတော့သူ့ကိုတောင်ထိပ်ကနေနီပေါ်နိုင်ငံကက်မန်ဒူမြို့တော်ကိုရဟန်းရင်နဲ့ပို့ဆောင်ပေးခဲ့ရပါတယ်။ရှီဟာ1985ခုနှစ်တုန်းကအေဝရက်တောင်ထိပ်ကိုရောက်အောင်တက်ဖို့ကြိုးစားတဲ့အချိန်မှာနှင်းကြိုက်တဲ့ဒဏ်ရာကြောင့်သူ့ခြေထောက်နှစ်ဖက်ကိုဖျက်လိုက်ရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့၅ချိန်မြောက်စူးစမ်းခဲ့တာဖြစ်ပြီးအမြင့်ပေပေါင်း 2,935 ဘေးအမြင့်ရှိတဲ့အေဝရက်တောင်ထိပ်ကိုရောက်ခဲ့တာပါ။ဒီနှစ်အတွင်းမှာခြေထောက်နှစ်ဖက်မပါသူတွေမျက်စိမမြင်တဲ့တောင်တက်သမားတွေကိုအေဝရက်တောင်တက်ခွင့်ပိတ်ပင်ထားတာကိုနီပေါ်နိုင်ငံရဲ့အဆင့်မြင့်ဆုံးတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်မှာသူတောင်တက်ခွင့်ရရှိပြီးအခုလိုအောင်မြင်ခဲ့တာပါ။သူသားဖြစ်တဲ့ရှတန်ပင်းကလည်းလေစိတ်မှလာရောက်ကြိုဆိုခဲ့ပြီးအဖေဖြစ်သူဟာသူ့ရဲ့သူရဲကောင်းတစ်ယောက်ပါပဲလို့ပြောခဲ့ပါတယ်။2016ခုနှစ်မေလ19ရက်နေ့ကမြန်မာနိုင်ငံသားတောင်တက်သမားနှစ်ဦးဖြစ်တဲ့ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့အေရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့ကြပါတယ
်။ဒါကတော့ကဘာတလွားထူးခြားဆံပြအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။အခုတော့ကြန့်ရှိတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအမခံချက်ပြေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့ရာစစ်မှန်တဲ့စည်ရင်းစီရင်နာကိုပြသဖို့အမေရိကန်ဆိုရရဲ့နိုင်ငံကာကူညီပေးရေးအေဂျင်စီအကြီးအကဲကမြန်မာဆိုရကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲမာ့ခ်ဂရင်းဟာ၃ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြင့်ရခိုင်ပြည်နောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုဝန်ဝဲနှစ်ခုစလုံးနဲ့တွဲရောက်တွေ့ဆုံပြီးတဲ့နောက်အဲ့လိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကြောက်လန့်နေကြပြီးပြန်လာခြင်းကြပေမဲ့ပြန်ဖို့အတွက်ဆုံးဖြတ်ချက်မချခင်မှာသူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့တောင်းခံကြတယ်လို့မစ္စတာဂရင်းကပြောပါတယ်။တရုတ်နဲ့အမေရိကန်တို့အနေနဲ့တနိုင်ငံရဲ့တင်ပို့ကုန်တွေပေါ်နောက်တနိုင်ငံကပြင်းထန်တဲ့အခွန်အသစ်တွေချမှတ်ကောက်ခံတာမျိုးမလုပ်တော့ဘူးသဘောတူလိုက်ကြပြီလို့တနင်္ဂနွေနေ့ကပြောပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကအကြီးအကျယ်လုံငွေပြနေတာကိုတိတိတသားလျှော့ချရေးအမေရိကန်ထုတ်ကုန်တွေကိုတရုတ်ကပိုဝယ်ဖို့သဘောတူလိုက်ပြီးနောက်တည့်မှာပဲအခုလိုပြောကြတာပါ။ဥရောပကုမ္ပဏီအများပြားကအီရန်နိုင်ငံမှာသူတို့ရဲ့ယင်းနှိမ့်နှံမှုတွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်နျူကလ িয়ার ကြေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ဆက်တည်တံ့နေဖို့ဥရောပရဲ့နိုင်ငံရေးရထောက်ခံမှုဟာလုံလောက်မှာမဟုတ်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဂျာဗာဇရီဖ်ကတင်းငွေနေမှာပြောပါတယ်။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲစီစဉ်ထားတဲ့အတိုင်းဖြစ်အောင်လုပ်ဆောင်ရမယ့်နည်းလမ်းတွေကိုအမေရိကန်နဲ့တောင်ကိုရီးယားကောင်ဆောင်တွေတင်းငွေနေကဆွေးနွေးကြပါတယ်။စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ကျရင်လှုပ်ဖို့စီစဉ်ထားတဲ့တမိုင်းဝင်ထေသီအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဘက်ကအဟန်တားဖြစ်အောင်လှုပ်လာတာတွေကိုအကောင်းဆုံးဘလို့ရည်ဆိုင်ကြမယ်ဆိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတဒေါ်နယ်ထရမ့်တို့တနင်္ဂနွေနေ့ကမိနစ်20ကြာပုံဆက်ဆွေးနွေးကြပါတယ်ခင်ဗျာ
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို3လိုင်းနိုမီတာ32 40 49ကနေအတန်လှည့်ပေးခဲ့တာပါ VOU နားဆင်အားပေးခဲ့တာတွေအတွက်ထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.